အမေရိကန်အောက်လွှတ်တော်ကနေပြီးတော့တီးပြုတ်ခဲ့တယ်လို့ပဲအမေရိကန်ထက်လွှတ်တော်ကလည်းအီရန်နဲ့အာဖဂန်နစ္စတန်မှာဆေးအသုံးစိတ်တွေအတွက်အပေးအယူလုပ်ပြုလုပ်ထားတဲ့ဥပဒေကြမ်းပြတ်ကိုကြာသပတေးနေ့ကတီးပြုတ်လိုက်ပါပြီ။ဒါပေမဲ့လည်းအဲ့ဒီဥပဒေကြမ်းမှာအီရတ်ကနေပြီးတော့အမေရိကန်တပ်တွေနောက်နှစ်စောပိုင်းမှာပြန်ရုပ်သိမ်းပေးဖို့အချင်းစီအားလည်းပါပါတယ်အဲ့ချက်ပါတဲ့အတွက်သမရဘုရှ်ကတော့ဒီဥပဒေကြမ်းသူ့ရှေ့ရောက်လာတာနဲ့မလွှဲမရှောင်တာပဲနဲ့ဗီဒီယိုအာနာသုံးပြီးတော့ပယ်ချမယ်လို့ပြောနေပါတယ်။ကဲဒီကြောင့်လွှတ်တော်ကနေပြီးတော့ VUE သတင်းတောက် Deborah Tate ဘယ်လိုများသတင်းပေးဖို့ထားလဲဆိုတာပြောပြပေးပါအောင်ဒေါ်လာတန်ခင်ဗျာ
။ဟုတ်ကဲ့ဦးတန်းညို့ဦး။အောက်နဲ့ထက်လွှတ်တော်ညတ်တို့ကစစပိုင်းကအတီးပြုတ်ခဲ့ကြတဲ့တီချာဥပဒေကြမ်းညတ်ကိုပြန်ညှိနှိုင်းပြီးခုနောက်ဆုံးတင်သွင်းတဲ့ဥပဒေကြမ်းကိုဒီမိုကရက်တို့ထိန်းချုပ်တဲ့ထက်လွှတ်တော်မှပါတီလိုင်းတိုင်းအတီးပြုတ်လိုက်ပါတယ်။အဲ့ဒီဥပဒေကြမ်းမှာစက်တင်ဘာလ30ရက်နေ့အထိအီရတ်နဲ့အာဖဂန်နစ္စတန်မှာအမေရိကန်စီးရဲသုံးစီးတွေဒေါ်လာဂရေ9500ခန့်ရထားပါလေ။ဒါပြင်အီရတ်ပြည်သူစစ်တွေကိုလည်းနဲ့ချစီဖို့နဲ့သွေးစီးတဲ့အစိုးရဖွဲ့စည်းရေးအတွက်ခြိလန်းတွေယူဖို့အပါအဝင်သတ်မှတ်ထားတဲ့ပြည်မီရမဲ့လူအချက်တွေကိုအီရတ်အစိုးရဘက်ကဖြည့်ဆည်းပေးနိုင်ခြင်းမရှိဘူးလို့သမ္မတဘုရားကဆုံးဖြတ်ရင်အမေရိကန်တပ်တွေကိုအောက်တိုဘာလဒါမှမဟုတ်ကတည်းကစောစောယူသိမ့်ပေးဖို့ဥပဒေကြမ်းမှာလည်းတောင်းဆိုထားပါလေ။ဒါအပြင်နောက်နေ့ဧပြီလ1ရက်နေ့နောက်ဆုံးထားပြီးအမေရိကန်စစ်သားအလုံးအီရတ်ကနေယူသိမ့်ပေးဖို့မလိုက်နိုင်ရင်လည်းရတဲ့အချိန်စရတရက်ကိုဥပဒေကြမ်းမှာချမှတ်ထားပါလေ။သမရကအဲ့ဒီဥပဒေကြမ်းကိုဗီဒီယိုအာဏာသုံးပယ်ချမယ်လို့အလေးနဲ့ပြောနေတဲ့ကြားကဒီမိုကရက်ဦးစီးတဲ့လွှတ်တော်ကဥပဒေကြမ်းကိုအတည်ပြုလိုက်တာဖြစ်ပါလေ။အီရတ်ရှိအမေရိကန်ထိပ်တန်းကြီးတပ်ဘူးချုပ်ဒေးဗစ်ပက်ထရော့စ်ကလည်းအီရတ်မှာမကြာသေးမီကအမေရိကန်တပ်တွေတိုးပြင်ချတာတာထိရောက်မှုပြသနိုင်ဖို့အချိန်ပေးဖို့ကိုလည်းမနေ့ကမြစ်တာရက်ခံသွားပါလေ။အခုလိုဒီမိုကရက်တွေဘက်ကအမေရိကန်စစ်သားတွေကိုယုတ်သိမ်းပေးဖို့အချိန်စရာရေးဆွဲတာဟာရန်သူကိုအပိယာရောက်တဲ့အရေးလက္ခဏာဖြစ်တယ်လို့မစ္စစ်ဆီပီပြည်နယ်ကအထက်လွှတ်တော်မှ Trent Lott အပါအဝင်အမေရိကန်လွှတ်တော်ရှိ Republican အမတ်အများစုကယူဆကြပါလေ
။ Just wait months our enemies are told and the place is yours.
ကျွန်တော်တို့ရဲ့ရန်သူတွေကိုနောက်လနိုင်ငံတော့ပဲစောင့်အီရတ်တနိုင်ငံလုံးခင်ဗျားတို့ရဲ့လက်ထဲကိုရောက်လာလိမ့်မယ်လို့ပြောရရောက်ပါတယ်အခက်ခဲနဲ့ကြုံလာပြီဆိုလို့ရှိရင်တာဝန်တိတိနဲ့ဖြည့်ရှင်းပေးဖို့အမေရိကန်နိုင်ငံသားတွေကိုတကယ်ပဲအားကိုးလို့ရနိုင်ပါမလားလို့နေစရာဖြစ်လာပါတယ်ဒီဥပဒေကြမ်းကိုအတည်ပြုမယ်ဆိုလို့ရှိရင်ဒါဟာဒီချိန်မှမလုပ်တင်သလိုရန်သူကိုလည်းပို့ပြီးတော့အားရှိစရာရောက်ပါလိမ့်မယ
်ထဲလွတ်တော်လက်နက်ကိုင်တပ်များဝန်ဆောင်လုပ်ငန်းကော်မတီကထိတ်တန့် Republican အမတ်ဖြစ်တဲ့ Virginia ပြည်နယ်က John Warner ကလည်းခုလိုစစ်သားတွေရုတ်သိမ်းပေးဖို့အချိန်စရာကန့်သတ်မှုဟာအီရတ်မှာအမေရိကန်စစ်သားတွေရဲ့တာဝန်ထမ်းဆောင်မှုကိုထိခိုက်စေနိုင်တဲ့အတွက်စိုးရိမ်မကင်းဖြစ်ကြောင်းပြောပါလေ
။ This measure places undue constraints on the utilization of our brave military
together. ဒီကောင်ရဲမှုဟာတတိရှိလာတဲ့ကျွန်တော်တို့ရဲ့စစ်တပ်အတွက်အကန့်အသတ်တွေနဲ့တာဝန်ထမ်းဆောင်ရမယ့်အခြေအနေတွေကိုရောက်သွားစေမှာဖြစ်တယ်လို့ပဲကျွန်တော်တို့နဲ့လက်တွဲဆောင်ရွက်နေတဲ့မဟာမိတ်တွေကိုရောအီရတ်စစ်တပ်အတွက်ရောကျွန်တော်တို့တပ်တွေနဲ့တတိရှိရှိတာဝန်ထမ်းဆောင်ကြတဲ့နေရာမှာမလိုအပ်ဖဲနဲ့ကြက်တဲတွေကိုရင်ဆိုင်စီမှာဖြစ်ပါတယ်
။အမေရိကန်လူထုသဘောထားစံတာကောက်ခံမှုတွေမှာအီရတ်ကနေစစ်သားတွေကိုပြန်လည်ယုတ်သိမ်းပေးရဲ့အခြေချကိုထောက်ခံမှုပြသခဲ့ကြတဲ့အတွေ့လေဒီမိုကရက်တွေကတော့သူတို့ဟာအမေရိကန်နိုင်ငံသားတွေရဲ့သဘောထားအရလှုပ်ဆောင်နေတာဖြစ်တယ်လို့ပြောပါတယ်။အက်ဒဝတ်ကနေဒီဟာမက်ဆာချူးဆက်စ်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်မှဖြစ်ပါတယ်။
President Bush should be listening to the American people and working with Congress to bring this tragic war to an end.
ဒီကြွေးပေါ်ရာစစ်ပွဲကြီးအဆုံးသတ်စေဖို့သမ္မတဘုရားအမေရိကန်နိုင်ငံသားတွေပြောတာကိုနားထောင်ပြီးတော့လွှတ်တော်နဲ့လက်တွဲဆောင်ရွက်သင့်ပါတယ်။ဒီလိုမဟုတ်ဘဲနဲ့သမ္မတဟာအမေရိကန်နိုင်ငံသားတွေနဲ့လွှတ်တော်ရဲ့ဆန္ဒကိုအာခံပြီးတော့ဒီဥပဒေကြမ်းကိုဗီတိုအာဏာသုံးပြီးတော့ပယ်ချမယ်လို့ပြောနေပါတယ်။သမ္မတအနေနဲ့အီရတ်နိုင်ငံသားတွေကိုကြိုပြီးသတိပေးသင့်ပါတယ်။အီရတ်ဆိုရနဲ့သူတို့ရဲ့နိုင်ငံရေးအမြင်ကွဲပြားတာတွေကိုဖြေရှင်းပြီးတော့ကိုနိုင်ငံအတွက်တာဝန်ယူသင့်ပါပြီ။အချိန်ကန့်တတ်မရှိအမေရိကန်စစ်တပ်ကစောင့်ကြပ်ပေးမနေနိုင်ပါဘူး
။မျှော်လင့်ထားတဲ့အတိုင်းသမရဟာနောက်ကတင်းပါအင်္ဂါနေ့လောက်ဗီဒီယိုအာဏာသုံးပယ်ချပြီးတဲ့အခါမှာတော့ထို့တော့အမတ်တွေအနေနဲ့ဥပဒေကြမ်းကိုပြန်ပြင်ဆင်ရေးဆွဲကြရမှာဖြစ်ပါလေ။သမရရဲ့ဗီဒီယိုအာဏာကိုကျော်လွှားနိုင်ဖို့ဒီမိုကရက်တွေဦးစီးတဲ့အောက်ကအထက်လွှတ်တော်မှာပါလိုအပ်တယ်မဲသုံးပုံနှစ်ပုံမရှိလို့ဖြစ်ပါလေ။